American ပြည်ထောင်စုစီကိုတရားဝင်ရွှေ့ပြောင်းအခြေချနေထိုင်ခွင့်ရစေမယ်။ပြည်ဝင်ခွင့်ကန့်ဆန်းမဲ့အစီအစဉ်အတွက်လျှောက်လွှာတွေကိုစတင်လက်ခံတော့မှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုမြန်မာနိုင်ငံဆိုင်ရာ American ပြည်ထောင်စုတန်ယုံကလည်းရန်ကုန်မြို့မှာဟော့ပျော်ရှင်လင်းပွဲတွေလုပ်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းအသေးစိတ်ကိုကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဒီဗီဇာလိုလူသိများကြတဲ့အမေရိကန်နိုင်ငံမှာတရားဝင်ရွှေ့ပြောင်းအခြေချနေထိုင်ဖို့ပြည်ဝင်ခွင့်ကန့်ဆန်းမဲ့အစီအစဉ်ရဲ့2015ခုနှစ်တွင်လျှောက်လာတွေကိုမြန်မာစံတော်ချင်းအောက်တိုဘာလ1ရက်ည10နာရီခွဲကစပြီးလျှောက်ထားနိုင်တော့မှာဖြစ်ပါတယ်။လျှောက်လာပိတ်မဲ့ရက်နဲ့အချိန်ကမြန်မာစံတော်ချင်းနိုဝင်ဘာလ2ရက်ည10နာရီခွဲတိတိအချိန်မှာဖြစ်တာကြောင့်စုစုပေါင်းတစ်လပဲအချိန်ရမှာပါ။အခု2015ဘန်ဒန်နှစ်ဒီဗီကန့်ဆန်းမဲ့ပေါင်း9000အတွက်မဲဖောက်ပေးတော့မှာဖြစ်ပြီးတော့ဒီ DV အစီအစဉ်မှာရှောက်ထားတဲ့အတွက်အခကျင်းငွေလုံးဝပေးစရာမလိုပါဘူး။ရှောက်ထားသူတွေအနေနဲ့တတ်မှတ်စည်းကမ်းချက်တွေအတိုင်းတိတိကျကျအမှားအယွင်းမရှိစေဘဲဖြည့်ဆွဲရှောက်ထားကြရမှာဖြစ်ပြီးတော့တတ်မှတ်ကာလအတွင်းအင်တာနက်အွန်လိုင်းပေါ်မှာပဲရှောက်လွှာကိုဖြည့်သွင်းရှောက်ထားကြရမှာပါ။ရှောက်လွှာကိုတိကျစာရွက်နဲ့ရမှာမဟုတ်တလို့စာရိတ်ကနေပို့ပြီးရှောက်ထားလို့လည်းမရပါဘူး။တကယ်ကတော့ DV ကန်ဆန်းမဲ့ကိုကမ္ဘာပေါ်ကနိုင်ငံတိုင်းရှောက်ခွင့်ရတာမဟုတ်ဘဲမြန်မာနိုင်ငံကတော့အာရှတိုက်ကရှောက်ခွင့်ရတဲ့နိုင်ငံတွေထဲမှာပါဝင်ပါတယ်။ဒီအချက်ဟာရှောက်ထားခွင့်ရဖို့အတွက်အဓိကကျတဲ့အချက်ကြီးနှစ်ချက်ထဲမှာပထမအချက်ဖြစ်ပါတယ်။နောက်အဓိကကျတဲ့အချက်တစ်ချက်ကတော့အထက်တန်းပညာရေးကိုပြီးဆုံးအောင်သင်ယူထားတာဒါမှမဟုတ်လွန်ခဲ့တဲ့9နှစ်အတွင်း2နှစ်ကြာသင်တန်းတစ်ခုတက်ရောက်ထားတဲ့သို့မဟုတ်လုပ်ငန်းခွင်အတွေ့အကြုံလိုအပ်တဲ့အလုပ်အကင်တစ်ခုခုမှာလုံးသက်2နှစ်ကြာလုပ်ကင်ခဲ့ဘူးသူဖြစ်ရမယ်ဆိုတာပါပဲ။ဒီနှစ်ချက်နဲ့မှမကန့်ညူသူတွေအနေနဲ့ကတော့ရှောက်ထားဖို့ရာအကျုံးဝင်မှာမဟုတ်ပါဘူး။2015 DV ကန်ဆန်းမဲ့အစီအစဉ်အတွက်အွန်လိုင်းကနေလျှောက်ထားတဲ့နေရာမှာပို့ပြီးတော့သိရှိနားလည်စေဖို့ဆိုပြီးရန်ကုန်မြို့အမေရိကန်တန်ယုံကရန်ကုန်မြို့မှာဟော့ပျော်ပွဲ3ချိန်ကျင်းပသွားမယ်လို့ကြေညာထားပါတယ်။အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့လုပ်မယ့်အဲ့ဒီဟော့ပျော်ပွဲတွေကိုဘယ်သူမှမစိုးတက်ရောက်နားထောင်နိုင်ပါတယ်။ပထမချိန်ဟော့ပျော်ပွဲကိုစက်တင်ဘာလ28ရက်တောက်ကြာနေ့ညနေ9နာရီခွဲကနေ9နာရီအထိ YMCA ရုံးပင်စတိန်ခခမ်းမဒုတိယချိန်ဟော့ပျော်ပွဲကိုအောက်တိုဘာလ3ရက်ကြာသပတေးနေ့ညနေ9နာရီခွဲကနေ9နာရီအထိ American Center တတိယကြိမ်ဟော့ပျော်ပွဲကိုအောက်တိုဘာလ10ရက်ကြာသပတေးနေ့ညနေ9နာရီခွဲကနေ9နာရီအထိယူတတန်ခမ်းမတို့မှအတိအထိလုပ်သွားမယ်လို့ American တန်ယုံကထုတ်ပြန်ကြေညာထားပါတယ်။ဟော့ပျော်ပွဲတွေအတွင်း DV ကန်ဆန်းမဲကိုဘယ်လိုလျှောက်ရမယ်၊မဲပေါက်ရင်ဘာတွေဆက်လုပ်ရမယ်ဆိုတာတွေကိုကောင်စစ်ဌာနအရာရှိကရှင်းပြသွားမှာဖြစ်ပြီးရေပုံရမေးခွန်းတွေကိုလည်းဖြေကြားပေးမယ်လို့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်။ဒီဟော့ပျော်ပွဲတွေနဲ့ပတ်သက်လို့အသေးစိတ်သိလို့ရဲဆိုရင်ကောင်စစ်ဌာနရဲ့အီးမေးလ်လိပ်စာ consularrangoon@state.govc အီးမေးပို့ပြီးစုံစမ်းနိုင်ပါတယ်။ online DV လျှောက်လွှာ DS5501 ကိုတော့ www.dvlotter.state.gov ဆိုတဲ့အင်တာနက်စာမျက်နှာမှာဖြည့်ဆွဲလျှောက်ထားနိုင်ပါတယ်။ဒီနေရာမှာအထူးသတိပြုဖို့လိုတာကAmerican အစိုးရရဲ့တရားဝင်စာမျက်နှာတစ်ဖွဲ့အတုလုပ်ထားတဲ့အင်တာနက်စာမျက်နှာတွေဖြစ်ပါတယ်။ဒါအပြင်တချို့သောကုမ္ပဏီတွေဟာ American အစိုးရဖြင့်ဟန်ဆောင်လိမ်လည်ပြီး DV ကန်ဆန်းမဲ့လျှောက်လွှာကိုဖြည့်ဖို့အခကြေးငွေတောင်းယူလှုပ်ဆောင်ကြတာတွေလည်းရှိတာမို့အထူးသတိထားဖို့လိုပါတယ်။ထပ်ပြီးအခိုင်အမာသတိပေးချင်တာကတော့ DV ကန်ဆန်းမဲ့လျှောက်လွှာကို online ကနေရယူလျှောက်ထားဖို့အခကြေးငွေလုံးဝပေးစရာမလိုဘူးဆိုတာပါပဲ။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ DV ကန်ဆန်းမဲ့အစီအစဉ်နဲ့ဆိုင်တဲ့အင်တာနက်စာမျက်နှာမှာနောက်ဆုံးတင်ထားတဲ့ဂိမ်းကဏ္ဍတွေအရ2023ဘန်ဒါနှစ်အတွင်းမြန်မာနိုင်ငံကကန်ဆန်းမဲ့လျှောက်လွှာပေါင်း 26,060 လက်ခံရရှိခဲ့ပြီးအဲ့ဒီအထက်မှာအင်တောင်ဘက်နဲ့သာသမီအရေအတွက်က 18,348 ဦးပါဝင်ပါတယ်။ဒါကြောင့်လျှောက်ထားသူစုစုပေါင်း 44,408 ဦးရှိတယ်လို့ဖော်ပြထားပါတယ်။2022ခုနှစ်ကနဦးဂိမ်းကဏ္ဍတွေအရမြန်မာနိုင်ငံကနေကန်ဆန်းမဲ့ပေါက်တဲ့သူပေါင်း169ဦးရှိပြီး2023ကနေ2022ခုနှစ်10နှစ်တာကာလအတွင်းကန်ဆန်းမဲ့ပေါက်သူအရေအတွက်2495ဦးရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ DV ကန်ဆန်းမဲ့အစီအစဉ်ဆိုင်ရာအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။